င်းပြည်နယ်ဖလန်းမြို့နယ်ဘက်မှာလည်းရိတ်ခါပိုးတဲ့စစ်ကောင်စီတပ်ဖွဲ့ရင်နှန်းနဲ့ချင်းစာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားသတင်းတစ်ပတ်ကျော်ကြာတိုက်ပွဲဖြစ်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တွေကပြောပါတယ်မတ်လ9ရက်နေ့အထိဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းအနီးဝန်းကျင်ကျေးရွာတချို့မီးလောင်ခဲ့တယ်လို့ရွာသားတွေဘေးလွတ်ရာတောတောင်ကြီးထဲမှာထွက်ပြေးပုန်းခိုနေကြရပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ဖလန်းမျိုးကနေဟာခါမျိုးကိုရိတ်ခါသွားပို့တဲ့စစ်ရင်နန်းတွေကိုချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေခြုံခိုတိုက်ခိုက်ခဲ့ရမှာ9ရက်အတွင်း15ကြိမ်အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ကသတင်းထုတ်ပြန်ပါတယ်မတ်လ9ရက်နေ့အထိဖလန်းနဲ့ဟာခါလမ်းတစ်လျှောက်နှစ်ဖက်ပြစ်ခတ်တိုက်ခိုက်ကြတာနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF ပြောခွင့်ရပူးထက်နီကအခုလိုပြောပါတယ
်တိုက်ပွဲအခြေခံလာကတော့ဆလမ်ဟာခါကြာဖေဗူရီ16ရက်နေ့ဒီမာနခုနှစ်ကြာပေါ့တိုက်ပွဲအခြေခံကစဉ်းစားကြည့်ရှိတာပေါ့နော်ဒီဆလမ်ဟာခါကြာအဓိကအဲ့ဒီမှာသူတို့အသေးပြောက်များတာကဒီကိနစ်ကိုဆွေးပြီးတော့ဒီ job ကအောက်မှာနေတဲ့အချိန်မှာကျွန်တော်တို့ကအဲ့ဒီ job ကဘာကိုအပြောင်းနဲ့နိုင်ရထိပ်ပြလိုက်အဲ့ဒီမှာသူကတော့ချီပေါ်တာပေါ့နော်။ညအိပ်ပြီးတော့အဲ့ဒီမှာဇော်ကမြှင့်ရှုပ်ပြီးတော့ဒီမှာပြေးခွေတယ်။အဲ့ဒီမှာကျွန်တော်တို့ကစစ်တပ်ပြတ်ခန်းကြီးကိုကျွန်တော်တို့တုံးတာနဲ့ရှိတာပေါ့နော်
။ဟာခါမျိုးကိုဥတီလာတဲ့စစ်ကောင်စီရဲ့တင်ကား2စီးနဲ့အင်အား200လောက်ပါတဲ့စစ်ကား28စီးကိုချင်းပူပေါင်းကာဝေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်80ဝန်းကျင်တင်ဆုံးခဲ့တယ်လို့ဆိုပေမဲ့UA ကတီးကြအတီမပြုတ်နိုင်ပါဘူးဖလန်းဟာခါအကြတိုက်ပွဲတွေမှာချင်းမျိုးသားတက်မတော် CND ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ဖလန်း CDF ဟာခါတပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ဖလန်းမျိုးနယ်ပတ်တိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ရမှာတော့ဖုန်းလိုင်းအခက်ခဲကြောင့်မရခဲ့ပါဘူးအခုလိုစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးတပ်ဖွဲ့တွေကတိုက်ပွဲတွေဖြစ်ပွားနေချိန်အနီးဘက်ဝန်ကြီးကကြေးရွာတချို့မီးရှို့ခံရတယ်လို့ပြောပါတယ်မီးလောင်သွားတဲ့ဒေါထက်ရွာသားတွေနဲ့အနီးနားကရန်ထလိုရွာသားတွေတောတောင်ထဲမှာခိုအောင်းနေရတယ်လို့စစ်ပြေးဒုက္ခတွေတွေကိုအခုညီပေးနေသူတယောက်ကပြောပါတယ
်ဆလမ်ကလေးဟာခါလမ်းမကြီးပေါ့အကြောင်းထူအပ်ရှိတယ်ပြီးတော့ဒါကခုံလုံးဖက်ပြေးကြတယ်လို့ခုံလုံးလို့ဆိုကြတယ်ဒေါထက်ဆိုရွာမှာရောက်နေတယ်ခမတင်ရစင်သားလုံးကပြတ်ကျတော့အဲ့ဒါလေးစောက်ရလို့ရှိတယ်တို့တော့ဒီမှာတေးနေမှာမရဘူးကျွန်တော်တို့ကဟိုစစ်ဘေးဆောင်တွေကူတာပေါ့ဗျာမိခါတွေတည်ပေးတယ်ပေါ့
ဖလန်းကိုရောက်နေတဲ့စစ်ကောင်စီတပ်တွေပြန်ထွက်လာရင်စစ်ကြောင်းနဲ့ထတ်တိုးမှဆိုးတဲ့အတွက်ဒေသခံတွေနေရမပြန်ရဲကြသေးပါဘူးဒါအပြင်တိုက်ပွဲဖြစ်ပွားရဒေသတွေမှာနှစ်ဖက်တပ်ဖွဲ့တွေထောင်ထားတဲ့မိုင်းအန္တရာယ်ကလည်းဒေသခံရွာသားတွေအတွက်စိုးရိမ်စရာဖြစ်နေတာပါပြီးခဲ့တဲ့မတ်လ9ရက်နေ့ကပဲဖလန်းမြို့နယ်ဖလန်းဟာခါကြားရန်ထလိုရွာရဲ့နှစ်ချင်းတင်းအုပ်စရာတော်တပါမြေမြုပ်မိုင်းနေမိခဲ့တယ်လို့ပြောပါတယ
်အဲဒီကတော့မြေမြုပ်မိုင်းအန္တရာယ်ပေါ့ခုတကယ်ကလည်းဒီ job tech တဲ့ဒီကကရက် program ထလို့ဆိုကြရှိတယ်အဲ့ဒါကျင်းလို့ဆရာတပါကတွေ့တောင်းရမှာတွေ့ရအာလူတွေနည်းနည်းသွားထားလို့သွားနေတာတော့မြေမြုပ်မိုင်းနေမိပြီးတော့ကျွန်တော်ပြောပါတယ်ဒီကနေဖလန်းဖေးကိုတွေ့ရတယ
်လက်ရှိဖလန်းမျိုးနယ်အတွင်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်တပ်ဖွဲ့ကြတိုက်ပွဲဖြစ်ပွားရဒေသကရွာသားတွေဟာရွာနဲ့အလှမ်းဝေးတဲ့နေရာမှာယာယီစစ်ဘေးဆောင်စခန်းတွေလုထားကြပြီးစစ်ရေးလှုပ်ရှားမှုတွေမြင်ရင်ဘေးလွတ်ရာပုန်းခိုနေကြရတယ်လို့ပြောပါတယ်ခင်ဗျာ